ပါကစ္စတန်လွှတ်တော်ယူကော့ပွဲတွေမှာအီမရန်ခန်ရဲ့ပါတီအနိုင်ရကြောင်းယူကော့ပွဲတာဝန်ရှိသူတွေကြေညာလိုက်ပြီးတဲ့နောက်နာမည်ကျော်ခရစ်ကတ်ကစားသမားဟောင်းကနေနိုင်ငံရေးသမားဖြစ်လာသူအီမရန်ခန်အနေနဲ့ညွန်မောဆိုးရတရားဖွဲ့ဖို့စလုပ်ရတော့မှာဖြစ်ပါတယ်။ခန်ရဲ့ PDI ခေါ် Tariq E Insaf ပါတီဟာယူကော့ပွဲမှာအောက်လွှတ်တော်အမတ်နေရာ269နေရာတွေက116နေရာကိုအနိုင်ရပေမဲ့အမတ်နေရာအများစုကိုပြက်ပြက်သားသားအနိုင်မရတာကြောင့်ညွန်မောဆိုးရဖွဲ့ဖို့လိုအပ်မှာပါ။အဖမ်းခံထားရတဲ့ဦးညီချုပ်ဟောင်းနဝါဇ်ရှရီဖ်ရဲ့ညီဖြစ်သူရှဘားရှရီဖ်ဦးဆောင်တဲ့ပါကစ္စတန်မွတ်စလင်အဖွဲ့ချုပ်က64နေရာအနိုင်ရပြီးကွယ်လွန်သူပါကစ္စတန်ဦးညီချုပ်ဟောင်းဘနာဇီယာဘူတိုတမရဟောင်းအစစ်အလီဇာဒါဗီတို့ရဲ့ဒူဝီဒေါ်တာဖြစ်သူဘီလာဝါဘူတိုဇာဒါရီဦးဆောင်တဲ့ပါကစ္စတန်ပြည်သူပါတီက39နေရာအနိုင်ရပါတယ်ခန်းရဲ့ပါတီအနိုင်ရတာဟာစစ်တပ်နဲ့ထောက်လှမ်းရေးအဖွဲ့ကသူ့ဘက်ကနေဘက်လိုက်ပါဝင်လှုပ်ဆောင်ပေးပြီးမတမာမှုတွေအကြီးအကျယ်ရှိတယ်လို့သူရဲ့တိုက်ခံတွေနဲ့လူအခွင့်အရေးအဖွဲ့တွေကဆွဆွဲပြောဆိုပါတယ်။ခန်းကတော့အဲ့ဒီဆွဆွဲချက်တွေကိုပယ်ချပြီးဒီရွေးကောက်ပွဲဟာနိုင်ငံရဲ့82နှစ်ကြာသမိုင်းကြောင်းမှာပွင့်လင်းမြင့်သာမှုအစီအစဉ်ရွေးကောက်ပွဲဖြစ်တယ်လို့ပြောပါတယ်။ဥရောပသမဂ္ဂကုလသမဂ္ဂနဲ့အမေရိကန်နိုင်ငံသားရေးဌာနတို့ကရွေးကောက်ပွဲနဲ့ပတ်သက်လို့ပါကစ္စတန်လူထုကိုချီးကျူးပြောဆိုကြပေမဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလမမျှတတဲ့အခြေအနေတွေအပေါ်မှာတော့ထောက်ပြဝေဖန်ကြပါတယ်။